စစ်မှန်တဲ့ဒီမိုကရေစီနိုင်ငံပေါ်ပေါက်လာရေးအတွက်မမမမတ်ယက်တီခဲ့တဲ့ကွယ်လွန်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဦးအောင်ရွှေကိုဂုဏ်ပြုရမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ဖို့ဝိုင်းဝန်းဆောင်ရွက်မယ်ဆိုတဲ့တန်ိဋ္ဌာန်နဲ့ဂုဏ်ပြုကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပန်ကြားလိုက်ပါတယ်ဒီကနေ့ရေဝေးတုတ်တံမှာကျင်းပတဲ့ဦးအောင်ရွှေရဲ့စာပနာအခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစီသူကအပြည့်အစုံပြောပြမှာပါရှင်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ယက်တီရေးအတွက်တင်မဟုတ်ဘဲဒီမိုကရေစီနိုင်ငံပေါ်ပေါက်လာရေးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့သူဥက္ကဋ္ဌဟောင်းဦးအောင်ရွှေကိုပါတီကောင်းဆောင်ဟောင်းတဦးအနေနဲ့သာမကတမရတော်ဟောင်းတဦးဖြစ်သောတာမတ်ကြီးဟောင်းတဦးအနေနဲ့ပါလေးစားဂုဏ်ပြုကြောင်းဦးအောင်ရွှေရဲ့ဇာပနာမှာဒေါန်ဆန်းစုကြည်ကပြောဆိုခဲ့တာပါ
ဒီနှစ်30ကျော်မှာဘဘဦးအောင်ရွှေကရှေ့ရနေတော့ဒီဘားရဲ့ကြောက်ခဲ့တာလည်းပါတယ်ဘေးရနေဆိုတော့ကျမတို့ကိုထောက်ခံခဲ့တာအားပေးကြတာလည်းပါတယ်ဒီဒီချိန်လုံးမှာဘဘဦးအောင်ရွှေရဲ့စိတ်ကမှာဒီမိုကရေစီရရှိရေးဒီနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်နေရက်ဒီရေးချက်ကိုအမြဲပဲမမမမရှိရကျွန်တော်တို့ဒီနေ့ဒီမိုကရေစီဖော်ပြရတဲ့ဒီနေ့ဘဘဦးအောင်ရွှေကိုဘုံပြတဲ့အခါမှာပုဂ္ဂိုလ်တို့ဒီနေ့ဘုံပြရပါတယ်ကျမတို့ရာဇဝင်ဟောင်းတို့အနေနဲ့ဝင်ပြတာဖြစ်ပါတယ်။စာမန်ကြီးဟောင်းတို့အနေနဲ့လည်းဝင်ပြတာဖြစ်ပါတယ်။အထူးသဖြင့်တော့ကျမတို့ရဲ့မြန်မာပြည်မျိုးစုံကိုဖွဲ့ယူတဲ့ဥက္ကဋ္ဌဟောင်းဒီမိုကရေစီဆောင်မှုခေါင်းဆောင်တို့အနေနဲ့ကျမတို့ဝင်ပြတာဖြစ်ပါတယ်။အဲဒီလိုဝင်ပြတဲ့အခါမှာတကယ်ကိုဝင်ပြတဲ့နေရာတော့ရိုးရိုးလေးပါဘူး။ကျမတို့အားလုံးစိတ်အနေနဲ့ဝင်ပြတဲ့လူတွေအားလုံးကိုသောအံဘိုးအတွက်ဝါဒမပြေတော့ရုတ်ရက်နဲ့ဆိုတဲ့စံလေးခံနဲ့ဘုံပြတာဟာတောင်းလို့မရဖြစ်ပါလေဆိုတော့ပြောရရင်ဒီလိုဖြစ်တယ
်ဦးအောင်ရွှေဟာ1989ခုနှစ်ဒေါန်ဆန်းစုကြည်နေအင်ကျေကျုပ်ကြခံရချိန်နောက်ပိုင်းပါတီဥက္ကဋ္ဌတာဝန်ယူခဲ့သူဖြစ်ပါတယ်အနေဒီဥက္ကဋ္ဌဟောင်းဦးအောင်ရွှေဟာကိုကျိုးအတွက်နာမည်ရဖို့အတွက်တွေမဟုတ်ပဲတာဝန်တည်စိတ်နဲ့အများအကျိုးဆောင်ရွက်ခဲ့သူအဖြစ်ဒေါန်ဆန်းစုကြည်ကချီးကျူးဂုဏ်ပြုခဲ့ပါတယ
်ဘာသာကိုလို့တယ်လို့နာမည်ရဖို့လည်းတာဝန်တည်စိတ်နဲ့ဒီဆက်ကိုနေတော့ဘာလို့ဆက်ရုပ်ကိုအပြည့်ရတာဖြစ်ပါလဲနောက်ပိုင်းဘာလို့ဆက်ရုပ်မှာအသိဉာဏ်ကိုဝင်ပြီးနောက်ပေါ်မှာတော့ချက်တဲ့အခါမှာဘာသာကိုကိုနေတော့မှာဒီမှာဆက်ရုပ်ဖြစ်ပါလဲဒီမှာဆက်ရုပ်ဖြစ်နေဒီမှာဒီကြည့်နေတာဘာသာရဲ့စိတ်ဓာတ်ကဘာသာရဲ့ဘာသာအုံနောက်ကလုံးဝကြာပြီးသွားတယ်လို့ရှိနေတာ။နောက်ဆုံးချိန်မှာဘာမှမတွေ့တဲ့အခါမှာဘာမှအနေနဲ့ဒီကနေ့ကျမှလည်းစိတ်ဓာတ်လည်းဆက်ဆက်နေနေရှိပါတယ်။ဖြစ်နေတဲ့ကိစ္စတွေကြောင့်ဘေးရာများတာမှအားနဲ့တော့ဖြစ်နေတဲ့ကအားလုံးရှိနေတဲ့ကြောင့်သုံးသပ်တဲ့နေရာမှာလည်းသင်္ကြန်မှနိုင်ငံရေးအမြင်မှာအပြည့်အစုံရှိတဲ့ကြောင့်သာသိနေရတယ်။ရန်ကုန်ရိုးဝေလာကိုရေးပြီးပါ
ဒီကနေ့ကျင်းပတဲ့ဦးအောင်ရွှေရဲ့ဇာပနာအခမ်းအနားကိုဒေါန်ဆန်းစုကြည်အပြင်ဦးဝင်းထိန်လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရန်ကုန်တိုင်းနယ်မန္တလေးတိုင်းဝန်ကြီးချုပ်တွေအပြင် NLD တာဝန်ရှိသူတွေနဲ့ပါတီဝင်အတော်များများလာရောက်ကာရဝပြုခဲ့ကြပါတယ်။ဦးအောင်ရွှေကိုပဲခူးတိုင်းတဲကုန်းမြို့မှာမူးဖွားခဲ့ပြီးတော့1940မှာရန်ကုန်တက္ကသိုလ်ကနေအင်္ဂလိပ်စာနဲ့ဘွဲ့ရခဲ့ပါတယ်။ဦးအောင်ရွှေဟာဗိုလ်ချုပ်အဆန်းဦးဆောင်ခဲ့တဲ့ဗမာလူလက်ရေးတပ်မတော်ဗမာကာကွယ်ရေးတပ်မတော်နဲ့ဗမာမျိုးချစ်တပ်မတော်တွေမှာ1942ခုနှစ်ကနေ1945ခုနှစ်အထိအမှုထမ်းခဲ့သူဖြစ်ပြီးတော့လွတ်လပ်ရေးမော်ကွန်းဝင်ပထမအဆင့်စီတူဘွဲ့တရေစီတူဘွဲ့မော်ကွန်းဝင်ပထမအဆင့်ရရှိခဲ့သူဖြစ်ပါတယ်1958အိမ်ဆောင်အစိုးရလက်ထက်မှာဗိုလ်မှူးချုပ်တာဝန်ထမ်းရွက်ခဲ့ပြီးတော့1962ခုနှစ်မှာတပ်မတော်ကအငြင်းစားပေးခြင်းခံခဲ့ရပြီးတဲ့နောက်1961ကနေ1985ခုနှစ်အထိဩစတြေးလျနယူးဇီလန်အီဂျစ်ပြင်သစ်နဲ့စပိန်နိုင်ငံတွေမှာမြန်မာနိုင်ငံတာမတ်ကြီးတာဝန်ထမ်းဆောင်ခဲ့ပါတယ်1988ဒီမိုကရေစီရေတော်ဝန်ကြီးမှာတမှုဟောင်းများအဖွဲ့မှာပါဝင်ခဲ့ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်တည်ထောင်မှာလည်းပါဝင်ခဲ့ပါတယ်။1990အထွေထွေရွေးကောက်ပွဲမှာမယန်းကုန်းမြို့နယ်ကနေဝင်ရောက်ရှင်ပြန်ရွေးချယ်ခံခဲ့ရပါတယ်။ဦးအောင်ရွှေဟာ2008ခုနှစ်ကြမှာဂျမားရေးအရာပါတီတာဝန်တွေကနေအနားယူခဲ့ပြီးတော့ကွယ်လွန်ချိန်မှာအသက်101နှစ်ရှိပါပြီခင်ဗျာ။